အီဂျစ်နိုင်ငံမှာမတရားအသင်းသတ်မှတ်ထားတဲ့မွတ်စလင်ဘရာဒါဟုဒ်အဖွဲ့ကိုထောက်ခံမှုနဲ့အယ်ဂျာဇီရာသတင်းတောက်၃ယောက်ကိုအီဂျစ်တရားရုံးတစ်ခုကထောင်ဒဏ်၃နှစ်စီချခဲ့ပါတယ်။ပြန်လည်စစ်ဆေးခဲ့တဲ့ဒီအမှုအတွက်ဒီကိုင်ရိုမြို့တရားရုံးကပြစ်ဒဏ်တွေချမှတ်ခဲ့တာဖြစ်ပါတယ်။သတင်းတောက်တွေဟာအီဂျစ်လုံခြုံရေးတာဝန်ရှိသူတွေရဲ့ခွင့်ပြုချက်မရှိဘဲသတင်းထုတ်လွှင့်ခဲ့ကြတယ်လို့တရားသူကြီးကပြောပြီးတော့ပြစ်ဒဏ်တွေချခဲ့တာပါ။သူတို့၃ယောက်ဟာသတင်းမှားတွေထုတ်လွှင့်ခဲ့တယ်လို့သူတို့တဲခိုတဲ့ဟိုတယ်ကိုခွင့်ပြုချက်မရဘဲသတင်းဌာနလိုအသုံးပြုခဲ့တယ်လို့တရားသူကြီးကဆိုခဲ့ပါတယ်။ပြစ်ဒဏ်ချခဲ့ပြီးတဲ့နောက်မှာအီဂျစ်လူမျိုးကနေဒါနိုင်ငံသားမိုဟာမက်ဖာမီနဲ့အီဂျစ်လူမျိုးဘာဟာမိုဟာမက်တို့ကိုတရားခွင်ကနေအဆောင်တွေကနေခေါ်သွားခဲ့ကြပါတယ်။ဩစတြေးလျနိုင်ငံကိုဒီနှစ်စမ်းပိုင်းကပြန်နှင်ထုတ်ခဲ့တဲ့သတင်းတောက်ပီတာဂရက်စတီကိုလည်းမျက်ကွယ်ပြစ်ဒဏ်ချခဲ့ပါတယ်။ဒီကနေ့ချခဲ့တဲ့ပြစ်ဒဏ်ဟာဘလို့မှယုတ်တိမရှိအကျိုးကြောင့်စီလျော်မှုမရှိဘူးလို့အယ်ဂျာဇီရာသတင်းဌာနရဲ့ယာယီညွှန်ကြားရေးမှူးမိုစတာဖာဆူအူကကြေညာချက်ထုတ်ပြန်ပါတယ်။Amnesty International လူ့အခွင့်အရေးအဖွဲ့ကြီးရဲ့ Egypt ဆိုင်ရာကျွမ်းကျင်သူ Nicholas Peacock ကလည်းဒီကနေ့ Egypt မှာမြင်တွေ့နေရတဲ့သတင်းလွတ်လပ်ခွင့်ပိတ်ပင်မှုကိုပြစ်ဒဏ်တွေကထင်ဟပ်နေတယ်လို့ပြောဆိုခဲ့ပါတယ်။သူတို့၃ယောက်ဟာယုံကြည်မှုကြောင့်အပြစ်ပေးခံရသူတွေဖြစ်ပြီးသူတို့လွတ်မြောက်ရေးအတွက်နိုင်ငံတကာက Egypt အပေါ်ဖိအားပေးနိုင်လိမ့်မယ်လို့မျှော်လင့်တယ်လို့လည်းသူကပြောကြားခဲ့ပါတယ်။ဒီအမှုကိုပဲလွန်ခဲ့တဲ့တစ်နှစ်ကျော်တုန်းကစီရင်ငယ်တုန်းကတော့ Mr. Grassy နဲ့ Mr. Farmi တို့ကိုထောင်ဒဏ်9နှစ်စီနဲ့ Mr. Mohammed ကိုထောင်ဒဏ်10နှစ်စီချခဲ့တာပါ။ Australia လူမျိုး Mr. Grassy ကို Australia နိုင်ငံကိုပြန်ပို့ခဲ့ပေမဲ့ Egypt လူမျိုးနှစ်ယောက်ဖြစ်တဲ့ Mr. Farmi နဲ့ Mr. Mohammed တို့ကို Egypt နိုင်ငံထဲမှာပဲအာမခံနဲ့လွှတ်ပေးထားတာဖြစ်ပါတယ်ရှင်။